ကိုဗစ်ကံရောဂါကူးစက်မှုတွေကြုံနေရတဲ့မြန်မာနိုင်ငံမှာမကြသေးခင်ရက်တွေအတွင်းဆေးရုံကိုအချိန်နှောင်းရောက်လာပြီးမှသေဆုံးသူတွေများလာနေတာကြောင့်အချိန်မီပြသဖို့ကျန်းမာရေးတာဝန်ရှိသူတွေတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။မကြသေးခင်လာတွေကဆလို့ကံရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာအခုဆိုရင်နေစဉ်အတီးပြုလူနာသက်1000လောက်တိုးလာနေတယ်လို့သေဆုံးသူအရေအတွက်ဟာလည်းလပိုင်းအတွင်းမှာ900လောက်အထိဖြစ်လာခဲ့တာပါ။သေဆုံးသူတွေထဲမှာတော့အထူးသဖြင့်ယောဂအခြေအနေဆိုးပြီးမှဆေးရုံကိုရောက်လာသူတွေများလာနေတာကြောင့်အချိန်မီဆေးကုသဖို့ခံယူဖို့အရေးကြီးတဲ့အကြောင်းကျန်းမာရေးနဲ့အောက်ကစားဝန်ကြီးဌာနဗဟုကုသယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကဖွေဖို့အေကိုပြောပါတယ
်။လက်ရှိရန်ကုန်ရဲ့အနေအထားကတော့ဆင်းနာနဲ့တက်တာပါတော့ဆင်းနာကတော့နည်းနေတော့မယ်ဆိုပေမဲ့လို့မကြခင်တိရိတွဲမှာလည်းဆေးရုံဆင်းတဲ့သူတွေများလာမယ်။ဒီနေရာမှာဆေးရုံဆင်းနာနဲ့တက်တာနဲ့ကတော့ဘယ်တော့မှတော့တူနိုင်မှာမဟုတ်ဘူး။ဘာဖြစ်လို့လဲဆိုရင်ကျမတို့ကဆေးရုံဆင်းတမချက်ကိုလည်းကျွန်တော်တို့ပြုပြင်ပြောင်းလဲလာကြအောင်ပြင်ဆေးရုံဆင်းတာတက်တာတွေကလည်းထွက်နေသူညှတာလာမယ်ဒီလိုဆင်းနေဆိုတာကလည်းကျွန်တော်တို့ရုံတုံးကဆင်းဆင်းဆင်းနောက်ထပ်လူနာတွေကုသမှုပေးဖို့လိုလို့ဒီလိုမဟုတ်ပါဘူးအခုတို့တွေကိုဆေးရုံဆင်းနေဆိုတာကလည်းဒီ WHO ရဲ့ CDC ရဲ့နောက် literature တွေရဆိုလို့ရှိရင်သူကဆိုလို့ရှိရင်ဆယ်ရက်နောက်ပိုင်း17ရက်ဆိုရင်မကူးဆက်နိုင်တော့ဘူးဆိုတော့အထောက်ထားတွေကပြည့်ပြည့်စုံစုံရှိပြီလားဖြစ်ပါလားဒီဟာနဲ့ကျွန်တော်တို့ကိုက်နေပြီးတော့ဒါဆောင်ရွက်တာဖြစ်ပါတယ်
တန်တရားလူနာတွေရဲ့ဓာခွဲနမူနာတွေကိုတော့ရန်ကုန်မန္တလေးနေပြည်တော်နဲ့မော်လမြိုင်တောင်ကြီးစစ်တွေစတဲ့မြို့တွေမှာရှိတဲ့ဓာခွဲဌာနစစ်တပ်ခုကနေစစ်ဆေးအတည်ပြုပေးနေတာပါအတည်ပြုလူနာတွေကယောဂပျောက်ကင်းသွားသူတွေကိုဆေးရုံစင်ဝင်ပြောင်းလဲလိုက်တဲ့မူအရအခုရက်ပိုင်းတွေမှာဆေးရုံစင်ဝင်ရသူဥယေဟာလည်းထောင်ကနန်းဝင်းကျင်မှာရှိလာပါတယ်ဒီလူနာတွေကိုသတ်မှတ်ချက်တွေနဲ့အညီဆေးရုံစင်ဝင်ပေးနေတယ်လို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်
ပြီးခဲ့တဲ့เนาะဒီ2ရက်လောက်ကလောက်ထားတဲ့ကျမတို့ရဲ့တည်ဆုံတဲ့သူရဲ့ analyze လုပ်တဲ့အခါမှာဆိုလို့ရှိရင်အလောင်းကတည်ပြီးတော့မှရောက်လာတဲ့ယာကန်တော့ဆိုရင်အဲ့တော့800ပဲရှိတယ်အဲ့ဒီမှာအံ့ဩစရာကောင်းတဲ့ထူးဆန်းတာတစ်ခုကဆေးရုံကိုတည်ပြီးတော့မရဘူးဒါပေမဲ့ဆေးရုံရောက်တယ်ရောက်ပြီးနိုင်ပိုင်းအတွင်းမှာပဲတည်တယ်တကယ်တော့ဘလို့မှကုသလို့မရအောင်အဆုတ်ကပြက်စီးနေပြီဘလို့နီးနဲ့ပြန်ကောင်းသွေးကြီးပေးမလားတကယ်တော့ထိတ်တန်းဆေးတွေပေးမလားဗာဆေးနဲ့မှလုံးလုံးကဲလို့မရတော့တဲ့အဆုတ်တရားเนาะတော်တော်ကြီးချိန်ကြီးဆိုးတဲ့အမျိုးရောက်လာတယ်ဒီဥစ္စာဘလောက်ကြာခိုင်းလုံးအောင်ရှိလဲဆိုလို့ရှိရင် 24 hour အတွင်းမှာเนาะရောက်ပြီးတော့24 နာရီအတွင်းတည်တဲ့သူဟာဆိုလို့ရှိရင်တည်ဆုံးတဲ့သူတွေရဲ့30ရာခိုင်နှုန်းရှိတယ်အဲ့ဒီမှာ9ရက်မြောက်မှာအာဆိုလို့ရှိရင်တော့တိတ်ဆုံးတဲ့သူရဲ့နော်ရာခိုင်နှုန်း200ခိုင်နှုန်းပဲရှိတော့ပြောချင်တာတော့ဆေးရုံကိုစောစောရောက်မယ်စောစောကုသမှုခံယူမယ်မြင်းမြန်ဆန်းဆန်းနော်ဆေးရုံကိုဟိုရောက်အောင်မိသားစုဝင်တွေကလည်းပို့နိုင်မယ်ဆိုလို့ရှိရင်အသက်ရှင်တဲ့ရာခိုင်နှုန်းအများကြီးများတယ်ဆိုတာကိုသိစေချင်ပါတယ
်မြန်မာနိုင်ငံကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကုသရေးမြို့သားအဆင့်ဘဟုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းပြည်သူတွေစိုးရိမ်မှုမလွန်ဖို့နဲ့ကျမ်းမာရေးကိုကိုယ်တိုင်ဂရုစိုက်ဖို့ကအဓိကဖြစ်တယ်လို့အွန်လိုင်းကနေတစင်သတိပေးထားပါတယ်
။ကျမတို့အနေနဲ့အကောင်းဆုံးဆေးတွေရအောင်လို့ပြည်သူတွေအတွက်ကျမတို့စီစဉ်ပါတယ်။နောက်ပြီးတော့ကျမဟိုပြောရခက်တဲ့ remdesivir ပေါ့နော်။အဲ့ဒီဆေးရဆိုလို့ရှိရင်လေကျမတို့တတ်နိုင်သလောက်ဟိုဒီယောဂါကိုပြင်းပြင်းထန်ထန်ခံစားနေရတဲ့ပြည်သူတွေအတွက်သုံးပါလေသို့သော်လည်းကျမတို့အများကြီးမရှိပါဘူးဆရာတို့ကျမတို့ပြောပြရစီအခုဆိုလို့ရှိရင်ကျမတို့မှာရှိတဲ့နှုံးကထောင်ကနန်းလောက်အတွက်ပဲသုံးနိုင်တာဖြစ်ပါတယ်ထောင်နှောင်းလောက်အတွက်ပဲသုံးနိုင်တယ်ဆိုတော့ထပ်ပြီးတော့လည်းကျမတို့တတ်နိုင်မှာရအောင်လို့လုပ်ပါမယ်ဒီဆေးနဲ့ဆိုရင်တရားရာဂိုင်းနှုံးအမခံတယ်လို့လည်းကျမတို့ပြောလို့မရပါဘူးဒီဆေးကိုကဘယ်လိုပဲစွန့်စွန့်တရားရာဂိုင်းမှုတရားရာဂိုင်းနှုံးအမခံချက်မရှိပါဘူးနောက်ပြီးတော့ကျမတို့အခုအချိန်ဒီမှာတော့ယောဂကုသတူတွေတရားရာဂိုင်းနှုံးအတွက်ကျမတို့ကနေပြီးတော့သုံးပေးနိုင်တဲ့အခြေအနေလည်းမရှိပါဘူး။တတ်နိုင်သမျှတော့ကျမတို့လုပ်ပေးနေပါတယ်။ထပ်ပြီးတော့လည်းရအောင်လုပ်ပါမယ်
။ကျမအိမ်နဲ့အောက်စားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးချိန်အထိပြည်ရင်းမှာအတည်ပြုလူနာပေါင်း3438ဦးရှိနေပြီးသေဆုံးသူကတော့693ဦးရှိနေပါတယ်။ကျမအိမ်နဲ့အောက်စားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကယောဂကာဝေးရာမှာလိုအပ်တဲ့ကာဝေးရေးပစ္စည်းတွေနဲ့ဆေးပစ္စည်းတွေကိုဖြည့်ဆည်းပေးနေပြီးနောက်ထပ်လိုအပ်တဲ့ပစ္စည်းကိရိယာတွေကိုလည်းအများဆုံးဖြန့်ဝေပေးမှာဖြစ်တယ်လို့ကိုဗစ်တိုက်ဖျက်ရေးမှာတာဝန်ထမ်းဆောင်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေကိုအသိပေးထားပါတယ်။အဲဒါအပြင်ဝန်ထမ်းအားမမြအောင်တာဝန်ထမ်းဆောင်နေရတဲ့အပေါ်တိခန့်ပေးဖို့ကိုလည်းမေတ္တာရက်ခံထားပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။